အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့စစ်ဆေးခံနေရတဲ့စီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်းယာရုကလည်းနှုတ်ထွက်ခဲ့တာဟာ NLD ရတအစိုးရအဖွဲ့အတွင်းမှာရေးပါတဲ့ဝင်ကြီးနေရာအပြောင်းလဲစတင်ပြုလုပ်ခဲ့တာလို့ဆိုရမှာပါလွန်ခဲ့တဲ့နှစ်နှစ်ကဦးကျော်ဝင်းကိုစီးပွားရေးဝင်ကြီးယာရုခန့်အချိန်မှာသူ့ရဲ့အီချင်းပြည့်မီမှုရှိမရှိကန့်ကွက်ဝေဖန်မှုတွေအကြီးအကျယ်ရှိခဲ့တာဖြစ်ပါတယ်အခုယာရုကလည်းဦးကျော်ဝင်းနှုတ်ထွက်ခဲ့ပြီးတဲ့နောက်မြမစီးပွားရေးအလားအလာအကောင်းဆုံးသုံးသပ်ချက်တွေဘယ်လိုရှိမလဲဆိုတာမှန်ရင်ကလည်းအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူ့ရဲ့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်ကြောင်းနိုင်ငံတော်သမရယုံကမေလ25ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါသူဟာ NLD ဆိုရအဖွဲ့တွင်အာဂရိလိုက်စားမှုဆွဆွဲချက်တွေနဲ့တိုင်ကြားခံထားရသူဖြစ်တယ်လို့အဲ့ဒီအတွက်လဲအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာလည်းဖြစ်ပါတယ်ဦးကျော်ဝင်းဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာ NLD ပါတီရဲ့တကုံစိတ်ကမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူလည်းဖြစ်ပါတယ်။အရင်ကလည်းဦးကျော်ဝင်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးအဖြစ်ခန့်အပ်ချိန်မှာကန့်ကွက်မှုတွေရှိခဲ့တယ်လို့ဝန်ကြီးတဦးအနေနဲ့ကင်တွယ်ဆောင်ရွက်ပုံတွေမှာအားနည်းချက်တွေရှိခဲ့တယ်လို့ဝေဖန်မှုတွေအများအပြားရှိခဲ့တာပါ။အခုလိုဖြစ်ရတဲ့ပတ်သက်လို့တိုင်းပြည်ပြန်လည်ထူထောင်ရေးအချိန်အရေးပါတဲ့နေရာအတွက်ရွေးချယ်ခန့်အပ်ရမှာNLD အစိုးရအတွက်သင်ခန်းစာဖြစ်တယ်လို့သုံးသပ်ချက်တွေရှိနေပါတယ်။မြမစီးပွားရေးလေလာသုံးသပ်နေသူလည်းဖြစ်အရင်က NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ရဲ့အမြင်ကတော့
လူမှန်နေမှာရအောင်ဘယ်လိုရွေးချယ်မလဲဆိုတဲ့အဲ့ဒီဟာလူကတည်းရွေးချယ်ပုံရွေးချယ်မီရွေးချယ်နိုင်တဲ့နည်းလမ်းတွေစနစ်တည်ကျွန်တော်တို့ပြည်သူချာတီဖောက်ထားဖို့လိုတယ်။ဒါတစ်ချက်ပေါ့။နောက်တစ်ချက်ကလူပိုင်ရေးတစ်ဖက်ကပေးတယ်လို့ပဲအပြန်အလှန်ထင်းကြောင်းနဲ့ကျွန်တော်ဒီဖောင်းပို့လို့ရကျွန်တော်တို့လက်တော်တို့ဟလာနောက်ဒီတွင်မီဒီယာလေးနော်ဒီလူလူတို့ပေါ့နော်ဒါဒီအစလေအချင်းချင်းကိုပြန်လည်ထိကြောက်နေတဲ့အချင်းချင်းကျွန်တော်တို့ဒီဖောက်ဖို့လို့ရမတူရဲ့အမြင်တွေကိုနားထောင်ပြီးတော့စဉ်းစားဖို့လို့ရအထူးဖြင့်ဒီနိုင်ငံရေးရာထူးကရေးကြည့်တယ်နိုင်ငံရေးရာဒီနေရာမှာနိုင်ငံရေးရာနိုင်ငံကြီးဆိုင်အကုန်လုံးကိုဆွမ်းချုံပြီးတော့ဒီတနေ့ဒီမှာကြွတွားနိုင်တယ်ဟာလို့လေကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ငကူရှိပိတရန်ရကိုဒီတိုင်းအားကိုးလို့ရမယ်လို့စဉ်းစားမိတယ်စဉ်းစားရင်ဒီလိုခက်ခဲကျွန်တော်တို့ကြုံပါပဲ
ဒါပေမဲ့လေနိုင်ငံအတွက်အရေးပါတဲ့နေရာမှာအပြောင်းလဲဖြစ်လာတဲ့အတွက်အကောင့်ဘက်ဥတီမယ်လို့သုံးသပ်ပေးမယ်မူအရလဲပြုပြင်ပြောင်းလဲဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ဦးမင်းခင်ကဆိုပါတယ
်အခုလိုပြောင်းလဲဖြစ်တာတော့ရေပွဲကတော့ကောင်းတယ်လို့ပြောမှာပေါ့နော်ပို့ပြီးတော့ဒီမှန်ဒီမှာဒီဖြစ်လာတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်။စီးပွားရေးလာလာတယ်အကောင့်ပဲဆိုတော့ကျွန်တော်တို့ကြည့်လို့ရပါတယ်။အဲဒါပေမဲ့လူပြောင်းရုံနဲ့တော့ကျွန်တော်တို့မပြီးသေးဘူး။ဒီပေါ်မှာတိုက်ပြီးချင်းမျိုးဘယ်လိုစဉ်းစားချင်းကမလဲ။မပြောပါဘောနော်။ဒါဒီပြောင်းမှုလို့စီမံခန့်ခွဲပုံလေးကိုကောင်းကျွန်တော်တို့လုပ်ဖို့လိုတယ်။
လက်ရှိမြန်မာစီးပွားရေးစနစ်ပိုပြီးကောင်းလာစေဖို့ရေအချင်းရှိသူတွေပါဝင်နိုင်ရေးအခွင့်အလမ်းတွေဖွင့်ပေးဖို့လိုအပ်နေကြောင်းလည်းဦးမင်းခင်ကမြင်ပါတယ်
။စီမံခန့်ခွဲရေးဆွေးနွေးရမှာလုပ်ပိုင်ခွင့်ဖြစ်ပြောင်းပေးဖို့လိုတယ်။ရှောက်တဲ့လုပ်ပိုင်ခွင့်လုပ်နိုင်လေအရင်ပေးမှာတကယ်တမ်းဟလာလူတော်လူကောင်းတွေစီကသူ့ရဲ့ပါဝင်မှုသူ့ရဲ့အားထုတ်မှုကိုကျွန်တော်တို့ကြိယာအောင်ကျွန်တော်ရမယ်။အဲ့ဒီအတွက်ကိုလည်းကျွန်တော်တို့အချိန်ကြီးကတူကောင်းပြောက်ကောင်းလုပ်လို့မရဘူး။ဟိုဝိုင်းဝန်းပြီးတော့တကယ်ဖြစ်ပြောက်လုံးနိုင်အောင်ပူပေါင်းဆောင်ရွက်နိုင်အောင်ဟိုစီမံခန့်ခွဲဖန်တီးပေးဖို့လုပ်ရဲအဲအဲ့ဒီလိုအခြေခံကြရအကြောင်းလည်းကျွန်တော်တို့ရှိမှရွေးတင်ရကြီးဟာဖြစ်ရောက်ရွေ
းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အပါအဝင်အာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာဘဏ်တို့ရဲ့အစီရင်ခံစာတွေအရပြီးခဲ့တဲ့နှစ်အတွင်းမြန်မာစီးပွားရေးပြန်လည်တည်ငြိမ်လာတယ်လို့ဖော်ပြထားပါတယ်စီးပွားရေးဆက်လက်တိုးတက်ဖွံ့ဖြိုးလာဖို့အတွက်ဦးစားပေးအဆင့်တွေဖြစ်တဲ့ဘဏ္ဍာစီမံခန့်ခွဲမှုဘတ်ဂျက်လုံငွေပြမှုရောချရေးနဲ့အစိုးရပိုင်လုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေကိုဦးစားပေးလှုပ်ဆောင်ဖို့အရေးအချင်းပြည့်ဝတဲ့ဝန်ကြီးတဦးလိုအပ်နေတာပါလက်ရှိမှာတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးနေရာအသစ်အတွက်လက်ရှိဒုတိယဝန်ကြီးဗဟိုဘဏ်ဥက္ကဋ္ဌဟောင်းဦးဆက်အောင်ကိုခန့်မှန်းပြောဆိုတာတွေရှိနေပါတယ်ရှင်